ွင်းမှာအခောက်ရွှေတစ်ချက်သားကိုမနေ့တုန်းကမြန်မာကျပ်ငွေ18သိန်းကျော်စီးပောက်ခဲ့ပေမဲ့ဒီကနေ့မှာတော့16သိန်းကျော်အထိပြန်ကျသွားပါတယ်။ဗန်စနစ်အပေါ်ယုံကြည်မှုကင်းမဲ့လာတာရဲ့နောက်ဆက်တွဲပြည်သူတွေဟာလက်ထဲမှာငွေမထားတော့ဘဲရွှေဝယ်ယူစုဆောင်းသူတွေများလာလို့ပြည်တွင်းရွှေစည်းတရရိတ်တက်နေတာပါ။ဒါကြောင့်ဒီတပတ်ချင်းမှာကျပ်2သိန်းကျော်အထိစီးတက်ခဲ့တာဖြစ်ပါတယ်။အတက်ကျန်ခဲ့တဲ့မြန်မာရွှေစည်းဟာဒီကနေ့မှာတော့ကျပ်3သိန်းလောက်ပြန်ကျသွားပါတယ်။ဘောဘံကဒေါ်လာငွေစက်ကူတွေကိုပထမဆုံးအချိန်ပြည်သူတွေကိုထုတ်ရောင်းတယ်လို့ပုတ်ကလစ်ခဗန်တွေကိုလေလံစနစ်နဲ့ရောင်းနေတဲ့အတွက်ရွှေစည်းကျသွားတာဖြစ်တယ်လို့ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကဗီဝေကိုပြောပါတယ
်အဓိကတော့ဒေါ်လာထုတ်ရောင်းတာလေအဓိကပေါ့နောက်တစ်ခုကကမ္ဘာရွှေစည်းလည်းကျသွားပြီ1850ရာနေပြီးတော့1855လောက်ပဲရှိတယ်ရွှေစည်းကွက်ကတော့လောလောဆယ်တော့ကျွန်တော်တို့အကြပဲပဲသွားဦးမယ်ဗျာကျွန်တော်တို့ကမ္ဘာရွှေစည်းလည်းတဖြည်းဖြည်းတိဆင်းလာတယ်ပေါ့ဒီဘက်ကကျွန်တော်ပြည်တွင်းဒေါ်လာစီးရလည်းမတက်ဖတ်မရဆက်ရောင်းဝယ်ဦးမှာမလို့ပြောတာဘူးဆက်ရောင်းဝယ်မယ်ဆိုရင်တော့နည်းနည်းပိုထပ်ကြမယ်အဲကျွန်တော်ရွှေစီးရတော့ကြာမှာပါဘူးလောပြီးတော့မဝယ်ဘူးပဲပေါ့ကျွန်တော်အဝယ်မကြုံဘူးပဲပေါ့အဝယ်ကြုံခဲ့ရင်တော့ပြန်ရောင်းတဲ့ခါကျတော့အရှုံးပေါ်တော့မှာရောက်လို့
မေလ12ရက်မနေ့ကနေဒီကနေ့13ရက်နေ့တွေမှာလေလံစနစ်နဲ့ဒေါ်လာစုစုပေါင်း12တန်းဘ ਹੁ ဘံကပုတ်ကလေးဘဏ်တွေကိုရောင်းခဲ့တယ်လို့ဒေါ်လာ 1.6 တန်းကိုလည်းအများပြည်သူကိုပထမဆုံးအကြိမ်ဒီကနေ့ထုတ်ရောက်ပါတယ်။နိုင်ငံရေးအခြေအနေစိုးရိမ်ပြီးရွှေဝယ်ဆုတဲ့သူတွေများလာတာကြောင့်ပြည်တွင်းအခောက်ရွှေဈေးနှုန်းဟာမနေ့ကမေလ12ရက်နေ့တုန်းက 18,600 ချက်စီအထိရောက်ခဲ့ပါတယ်။မြန်မာနိုင်ငံဘ ਹੁ ဘံကဒီမနေ့ညနေပိုင်းမှာပဲအမေရိကန်ဒေါ်လာ6တန်းကိုပုတ်ကလေးဘဏ်တွေကိုလေလံစနစ်နဲ့ရောင်းချတယ်လို့ကြေညာပြည်တဲ့နောက်မှာတော့ရွှေဈေးက16သိန်းဆွန်းဆွန်းအထိပြန်ကျသွားတာပါ။ဒီကနေ့မေလ13ရက်နေ့မနက်ပိုင်းမှာအခောက်ရွှေတစ်ချက်သားကို15သိန်း6တောင်းအထိဈေးကျသွားပါတယ်။ဆက်ပြီးတော့လဲရွှေဈေးကျလာနိုင်သေးတယ်လို့ရန်ကုန်မြို့ကရွှေဆိုင်ပန်ရှင်တူဖြစ်တဲ့မတ်ချမ်းမြင့်ကြီးကပြောပါတယ်
။ဘဟုကံကဒီထိုးထားတွေထုတ်ရောင်းလိုက်တာနဲ့သူကရွှေကတော့ဆက်ကျမယ်လို့ထင်တယ်။ထင်တော့16သိန်း15သိန်း7တောင်းအဲ့လောက်တော့ဝင်စီတော့ရှိတော့ပြန်သွားတော့မယ်လို့တော့ထင်တယ်ရှင်
။ဒေါ်လာဈေးပြောင်းလဲတွေကြားတန်ဖိုးခိုင်ပါတယ်လို့ယူဆထားတဲ့ရွှေတွေကိုဝယ်စုကြတဲ့သူတွေအနေနဲ့ဈေးကျချိန်စောင့်ပြီးဝယ်ယူသင့်တယ်လို့လဲရွှေလုပ်ငန်းကျွမ်းကျင်သူကိုအေးဟန်ကပြောပါတယ်။
ဟိုဘက်ကဒေါ်လာထုတ်ရအောင်တော့အလုံးစားဒေါ်လာစီးဒေါ်လာစီးဆက်ကြမလို့ခံမထင်တာပေါ့နော်အဲရွှေဘက်ကပို့ပြီးရွှေကိုလည်းထုတ်ရအောင်ကြတာပေါ့ရွှေလည်းဆက်ကြနိုင်တယ်ဆိုပြီးတော့အဲဒီကမ္ဘာရွှေတွေကတော့လုံးဝလည်းကြနိုင်တယ်ပေါ့နော်ဒါပေမဲ့အများဆုံးသိကြနိုင်မှာပေါ့အဲ့တူလည်းမြန်မာရွှေကလည်းပြောမလို့နိုင်ငံရေးအခြေအနေကြောင့်အဲကြက်ငွေပေါ်မယုံကြည်မှုတွေကြောင့်တော့ဒါချောတော့တက်နေတယ်ပေါ့အခုကြတာလည်းအခိုက်အတန့်အပြည့်အကြပါပဲရွှေကတော့ပြောမယ်ဆိုရင်တော့တောက်ချောင်ကြီးကရေရှည်တော့အတက်ပါပဲဒါပေမဲ့လည်းရှိနေသားတော့ဒီအမြင့်မှာတော့ဝယ်ဖို့ခက်တယ်ပေါ့ဗျာဒီတော့ဒီအခုချိန်မှာလည်းတော့တမန်တစ်ချက်ပြင်ဆုံးပြီးတော့နည်းနည်းလေးအမြင့်သေးဖြစ်နေတယ်ပေါ့အဲဒါကြောင့်မို့ဝယ်မယ်ဆိုရင်တစ်ချက်ကြားတဲ့အချိန်မှာပဲဝယ်တင်တာကောင်းနေတယ်ပေါ့
မြန်မာနိုင်ငံမှာအခောက်ရွှေတစ်ချက်သားကို16သိန်း3000ဒီကနေ့ပေါက်ဈေးရှိပြီးဒေါ်လာဈေးကတော့ပြင်ပငွေလဲကောင်တာတွေမှာဝယ်မယ်ဆိုရင်ဒေါ်လာကို1920ကျပ်ဈေးပေါက်ပါရရှင်